နတ်တော်အစိုးရဘက်ကပြည်မြင့်ထန်ထန်ကြိုးစားနေတဲ့ကိစ္စတစ်ခုကတော့ဒတိုင်းပြည်လုံးဆိုင်ရာအပြည့်ရစာချုပ်တစ်ခုကိုလက်မှတ်ရေးထိုးနိုင်ရေးပါအခုနောက်ပိုင်းအပြည့်ရလက်မှတ်ရေးထိုးရေးနဲ့ဆိုင်တဲ့အစည်းအဝေးတွေပိုပြီးစိတ်လာတာလည်းတွေ့မြင်ရပါတယ်ရတဲ့ကိန်းတိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေရဲ့လိုင်စာစည်းဝေးဝဲကြီးပြီးလို့သိမကြသေးခင်ညကြီးနားမှာအစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေတွေ့ကြပါတယ်အဲ့ဒီနောက်ဩဂုတ်လလေလောက်ကြာရင်ရတဲ့ကိန်းတိုင်းရင်းသားအဖွဲ့ကိုယ်စားလှယ်တွေရဲ့ NCCT နဲ့အစိုးရညီညာရေးကိုယ်စားလှယ်အဖွဲ့ရန်ကုန်မှာဆက်ပြီးတွေ့ဆုံဆွေးနွေးကြပါဦးမယ်။တိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ်ကြီးတကယ်လက်မှတ်ရေးထိုးနိုင်တော့မလား။တိုင်းပြည်မှာဒီတစ်ခုပဲအရေးကြီးဆုံးဖြစ်နေသလား။ဒီကိစ္စဘယ်လိုသဘောထားသင့်တယ်လဲဆိုတာဆွေးနွေးတင်ပြသွားပါမယ်။
တိုင်းရင်းသားတွေရဲ့လိုင်စာအစည်းအဝေးမစခင်အစိုးရနဲ့ဆွေးနွေးမှုနောက်ဆုံးရလဒ်အဖြစ်အပြည့်ရဲ့စာချုပ်မူကြမ်းတစ်ခုရထားပြီးဖြစ်ပါတယ်။အချက်ပေါင်း122ချက်ပါပြီး89ချက်သဘောတူထားပြီးပါပြီ။ဆွေးနွေးဖို့ကြံတာ32ချက်ပါဒီ32ချက်ထဲကမှအစိုးရဘက်ကနောက်ထပ်လိုက်လျောနိုင်တာတွေအစိုးပြုထားပြီးဖြစ်တဲ့အတွက်ဆွေးနွေးညှိနှိုင်းစရာနည်းနည်းပဲကြံတော့တယ်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌဝင်းကြီးဦးအောင်မင်းကထုတ်ပေါ်ပြောဆိုထားပါတယ်တိုင်းရင်းသားတွေဘက်ကလည်းမူဆယ်ချက်အပေါ်မှာအခြေခံပြီးအပြည့်ရဲ့စာချုပ်ပါအချက်တွေအတိုင်းဆက်ဆွေးနွေးကြဖို့ဆုံးဖြတ်ခဲ့ကြတဲ့အတွက်အခြေအနေရှေ့ကိုတိုးတက်လာတယ်လို့တော့ဆိုနိုင်ပါတယ်တိုင်းရင်းသားတွေတောင်းဆိုထားတဲ့ Federal အခြေခံမူနဲ့ပတ်သက်ပြီးတော့လည်းလက်မခံနိုင်စရာတိတ်ပြီးမရှိပါဘူးလို့ဝင်းကြီးဦးအောင်မင်းကမီဒီယာတွေကိုပြောဆိုထားပြီးပါပြီ။ဒီအတွက်အပြည့်ရစာချုပ်ပါလက်ကျန်အချက်တွေကိုဆက်ပြီးဆွေးနွေးကြဖို့ပဲရှိပါတော့တယ်။အပြည့်ရစာချုပ်ပါလက်ကျန်အချက်တွေကိုဆက်ပြီးဆွေးနွေးဖို့ပဲရှိတယ်လို့ဆိုပေမဲ့တိတ်အလွယ်ကြီးတော့မဟုတ်ပါဘူး။အကြောင်းကတော့လက်ရှိဆွေးနွေးပွဲတွေလုပ်နေတဲ့ပုံစံဟာအစိုးရခေါင်းဆောင်တွေနဲ့လက်နက်ကင်တိုင်းသားခေါင်းဆောင်တွေဓာတ်ရိုက်ဆွေးနွေးကြတာမျိုးမဟုတ်ပဲနှစ်ဖက်ကိုယ်စားလှယ်တွေဆွေးနွေးတဲ့ဆွေးနွေးပွဲပုံစံမျိုးဖြစ်နေလို့ပါအစိုးရဘက်ကလည်းဝင်းကြီးဦးအောင်မင်းကဆွေးနွေးရရှိချက်တွေကိုအဆုံးဖြတ်ပေးနိုင်မယ့်တမရကာကွယ်ရေးဦးစီးချုပ်တွေစီပြန်တင်ပြပါတယ် NCCT လို့ခေါ်တဲ့တိုင်းသားကိုယ်စားလှယ်အဖွဲ့ကလည်းဆွေးနွေးရရှိချက်တွေကိုအဆုံးဖြတ်ပေးနိုင်တဲ့သက်ဆိုင်ရာသူတို့ခေါင်းဆောင်တွေစီပြန်တင်ပြရတာမျိုးဖြစ်ပါတယ်။သဘောမတူရင်အဲ့ဒီအချက်ကိုပြန်ယူလာပြီးဆွေးနွေးပွဲဝိုင်းမှာပြန်ဆွေးနွေးဆိုတဲ့ပုံစံမျိုးသွားနေရတာမို့အခုလိုအချိန်ကြာနေတာလို့ပြောနိုင်ပါတယ်။ဒီအထက်မှာမှအစိုးရဘက်ကသက်ဆိုင်ရာအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်ပိုင်းရဲ့သဘောထားရယူရတာနှင်းမြန်လွယ်ကူပေမဲ့တိုင်းရင်းသားကိုယ်စားလှယ်တွေကတော့သူတို့ခေါင်းဆောင်တွေရဲ့သဘောထားဆန္ဒရယူရတာခက်ခဲတတ်ပါတယ်။အဖွဲ့တွေကများဆက်သွယ်ရေးကလည်းခက်ခဲတာကြောင့်ဖြစ်ပါတယ
်ဘယ်လိုပဲဖြစ်ဖြစ်အစိုးရဘက်ကတော့တတိုင်းပြည်လုံးဆိုင်ရာအပြည့်အစာချုပ်လက်မှတ်ရေးထိုးပွဲကြီးတစ်ခုကျင်းပကျင်းနေတာကိုတော့ဖုံးကွယ်မထားပါဘူးဒီ2014ထဲမှာပဲအပြည့်အစာချုပ်ကိုလက်မှတ်ထိုးညဉ့်ညာရေးဆွေးနွေးပွဲဆိုင်ရာအကြိုပြင်ဆင်မှုတွေလုပ်2015ထဲမှာညဉ့်ညာရေးဆွေးနွေးပွဲစနိုင်ရင်ကောင်းမယ်လို့ဘုံကြီးဦးအောင်မင်းကပြောထားပါတယ်အကြောင်းကတော့2015မှာရွေးကောက်ပွဲအကြိုနိုင်ငံရေးလှုပ်ရှားမှုတွေရှိလာမဲ့အခြေအနေရဲ့2015ရွေးကောက်ပွဲအပြီးတက်လာမဲ့အစိုးရစစ်ကိုငြိမ်းချမ်းရေးဆွေးနွေးပွဲဆိုင်ရာအခြေခံအုတ်မြစ်တွေချပြီးခဲ့ကြတာတွေရဲ့ကြောင့်အပြည့်ရစာချုပ်မြန်မြန်လက်မှတ်ထိုးဖို့တုံတုံတက်တက်လုပ်နေရတာလို့ဆိုပါတယ်။တိုင်းသားတွေဘက်မှာတော့သဘောထားနှမျိုးပါ။ KNU ကရင်မျိုးသားစည်းရုံးဥက္ကဋ္ဌသုံးမှုသူစီဖိုးကတော့ဒီအပြည့်ရစာချုပ်လက်မှတ်ရေးထိုးနိုင်ရေးဟာသမိုင်းမှာအရေးကြီးတယ်။ဒီရဲ့လက်မှတ်ရေးထိုးကြပါ။ပြည်ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲစကားဝိုင်းစီသွားကြရအောင်လို့နှိုးဆော်နေတာပါ။ဒါပေမဲ့ PIO ကချင်ကောင်းဆောင်တွေဘက်ကတော့အပြည့်အစာချုပ်မှာနိုင်ငံရေးဆိုင်ရာအာမခံချက်တွေထည့်သွင်းထားဖို့ဆန္ဒရှိနေပါတယ်။ဒီအတွက်ပိတ်လို့ကြီးလုပ်ဖို့မလိုဘူး။အချိန်ကြာရင်လည်းကြာပါစေသဘောထားမျိုးရှိနေပါတယ်။အများကစိတ်ပူပန်နေကြသလိုလိုင်စာထိပ်ပြီးအစည်းအဝေးဆုံးဖြတ်ချက်ဟာညဉ့်ညာရေးဆွေးနွေးပွဲတွေနဲ့ပတ်သက်လို့နောက်ကျောင်းပြန်လှည့်သွားစေတဲ့အခြေအနေမျိုးမဖြစ်ပေါ်ခဲ့ပေမဲ့လည်းအပြည့်အစာချုပ်ပါအချက်တွေနဲ့ပတ်သက်ရင်တော့ကွဲလွဲချက်တွေရှိနေတုန်းပဲဖြစ်ပါတယ်
။တကယ်တော့အစိုးရနဲ့တက်မတော်ဘက်ကလည်းအပြည့်ရစာချုပ်လက်မှတ်ရေးထိုးပွဲဖြစ်မြောက်ရေးလောက်ကိုပဲအာယုံစိုက်နေတာတိတ်တော့မကောင်းပါဘူး။ပြည်ရင်းမှာနိုင်ငံရေးအရာနောက်ကျောင်းပြန်လှည့်တယ်လို့ဖြစ်နေတဲ့လုပ်ရက်မျိုးတွေကိုလည်းတပြိုင်နက်တည်းဖြေရှင်းဖို့လိုနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကျမှပေါ်လာတဲ့ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလစ်လျူရှုထားတာမျိုးဆက်မလုပ်သင့်တော့ပါဘူး။ပြည်သူလူထုယုံကြည်နိုင်လောက်တဲ့အဆင့်အထိအရေးယူကင်တွယ်ပြဖို့လိုပါတယ်။အစိုးရပေါ်ဝေဖန်မှုများလာတာကိုတုံ့ပြန်ဖို့ရည်ရွယ်လှုပ်ဆောင်လာတဲ့စာနယ်ဇင်းသတင်းမီဒီယာအပေါ်ဖိနှိပ်မှုတွေရပ်တန့်ဖို့လိုပါတယ်။တိုင်းပြည်ကိုမတည်မငြိမ်ဖြစ်စေမဲ့လာမယ့်ရွေးကောက်ပွဲတွေမှာပ PR စနစ်ကျင့်သုံးရေးဆိုတာမျိုးဆက်မလုပ်ဖို့လိုပါတယ
်။အလားတူတိုင်းသားကောင်းဆောင်တွေဘက်ကလည်းအပြည့်အစာချုပ်လက်မှတ်ရေးထိုးပွဲကြီးဖြစ်မြောက်သွားရင်သမ္မတဦးသိန်းစင်အစိုးရကမ္ဘာမှာနာမည်ကောင်းရသွားမယ်၊ပုံရိပ်ကောင်းရသွားမယ်၊နိုင်ငံရေးအမျက်ထွက်သွားမယ်ဆိုတာမျိုးထက်အပြည့်အစာချုပ်လက်မှတ်ရေးထိုးပြီးမှအပြည့်အခိုင်အမာအောင်လုပ်လို့ရမယ်၊တိုင်းသားဒေသတွေတည်ငြိမ်အောင်ဆောင်ရွက်နိုင်မယ်၊ဒုက္ခတွေပြည့်စုံတာနိုင်ကြနေတဲ့တိုင်းသားတွေရဲ့ပညာရေးစီးပွားရေးလူမှုရေးအထွေထွေဖွံ့ဖြိုးရေးကိစ္စတွေအကောင့်ထဲပေါ်နိုင်မယ်စသဖြင့်စဉ်စားတွေးတောလုပ်ကြံကြဖို့လိုပါလိမ့်မယ်ဒီလိုသာမလုပ်နိုင်ကြရရင်ဆရာနာရှင်စနစ်မရှိတော့တာတော့တိုင်းပြည်တည်ငြိမ်မှုမရှိတဲ့အခြေအနေအမျိုးသားပြန်လည်ရင်ကျဆေးရေးမတည်ဆောက်နိုင်တဲ့အခြေအနေတိုင်းသားစီလုံးညီညွတ်ရေးမပေါ်ဆောင်နိုင်တဲ့အခြေအနေဒီမိုကရေစီနဲ့တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲမပေါ်နိုင်တဲ့အခြေအနေမျိုးမှာပဲကြံရင်နေဦးမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်